မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာ၃ရက်ကြာသူ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဒီကနေ့မှာတော့ Cossacks Bazaar မှာရှိတဲ့တခြားရိုဟင်ဂျာဒုက္ခသည်စခန်းတွေကိုထပ်မံသွားရောက်ဖို့ရှိတယ်လို့အဲ့ဒီဟာဒေသခံအာဏာပိုင်တွေပြီးတော့ဒေသဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေအပြင်နိုင်ငံတကာ NGO တွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်မနေ့ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ကတော့ Cossacks Bazaar ဒေသကအသစ်ဆောက်လုပ်ထားတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပူးတွဲအတွင်းဝန်ဘာကီဘီလာနဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ကတာဝန်ရှိသူတွေနဲ့တွားရောက်ခဲ့ပြီးတော့၃နာရီကြာအခြေအနေတွေကိုမေးမြန်းဆုံးရှုံးခဲ့ပါတယ်။လက်တလောအဒီဒုက္ခသည်စခန်းမှာရိုဟင်ဂျာ8000လောက်ခိုလုံနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်နှံဒေသမှာအောက်တိုဘာလ9ရက်နေ့ကနယ်ကြားဆောင်ရဲစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေလုံခြုံရေးရှင်းလင်းမှုတွေအတွင်းလူခွင့်ရချုပ်ဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခဲ့ကြတဲ့ဆိုတဲ့ရိုဟင်ဂျာမွတ်စလင်8000နီးပါးရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်ဒီအခြေအနေတွေကိုကိုယ်တိုင်စုံစမ်းလေ့လာဖို့ Mrs. Yan Hee Lee တွားရောက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရဆိုင်ရာမဟာမင်းကြီးုံဒီခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်